တန်ကိုရီးယားနိုင်ငံဆိုးမြို့တော်မှာလူနေထူထပ်မှုရောနေသွားစေမယ်ပို့ပြီးတော့မျက်မျက်တတဖွံ့ဖြိုးတိုးတက်စေမယ်ဆိုတဲ့အစိုးရရဲ့မျှော်လင့်ချက်နဲ့အစိုးရရောင်းဆိုင်ရာမြို့သစ်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်ဆိုးမြို့တော်ရဲ့တောင်ဘက်85မိုင်အကွာမှာရှိတဲ့စီကျောမြို့တရားဝင်ဖွင့်ပွဲအခမ်းအနားကိုတော့ဒီကနေ့တနင်္လာနေ့မှာလုပ်ခဲ့ပြီးတော့2014ခုနှစ်မတိုင်ခင်မှာအစိုးရဝန်ထမ်း1000လောက်အဲ့ဒီမှာရုံးဆိုင်မှာဖြစ်ပါတယ်။ရှေ့နှစ်နှစ်အတွင်းမှာဝင်ကြီးချုပ်ယုံနဲ့အစိုးရအတန်းလှင့်ဌာနကြီးအပါအဝင်ဝင်ကြီးဌာန16ခုနဲ့အေဂျင်စီအခု20ကိုစီကျောမြို့ကိုပြောင်းရွှေ့ဖို့စီစဉ်ထားပါတယ်။ဒီစီမံချက်ကို2002ခုနှစ်မှာစတင်အဆိုပြုခဲ့တာဖြစ်ပြီးတော့မြို့နှမြို့မှာအစိုးရယုံတွေကိုခွဲထားရင်ထိရောက်မှုရှိပါမလားလို့တချို့ကမေးခွန်းထုတ်ခဲ့ကြပါတယ်။စီကျောမြို့မှာလောလောဆယ်လူဦးရေ32000ရှိပြီးတော့2020ကျရင်တော့နှစ်ဆတိုးပြီး3000အထိရှိလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဆက်လို့ရေလုပ်ငန်းတွေပြီးစီးမဲ့2030ခုနှစ်ရောက်ရင်တော့လူဦးရေဟာ5000အထိများလာမယ်လို့ခန့်မှန်းထားပါတယ်။တောင်ကိုရီးယားနိုင်ငံရဲ့လူဦးရေစုစုပေါင်း46000မှာ10000ကဆိုးမြို့တော်မှာနေထိုင်နေကြတာဖြစ်ပါတယ်။တကယ်တော့တောင်ကိုရီးယားသမ္မတဟောင်းနိုမူဟွန်းကစီကျောကိုမြို့တော်အသစ်အဖြစ်နဲ့တတ်မှတ်ချင်ခဲ့တာဖြစ်ပေမဲ့2004ခုနှစ်တုန်းကဒီအစီအစဉ်ကိုဖွဲ့စည်းအုပ်ချုပ်ပေါ်အခြေခံဥပဒေဆိုင်ရာတရားရုံးကနေပယ်ချခဲ့ပါတယ်။အခုသမ္မတအီမြောင်ဘက်ကတော့နိုင်ငံရဲ့သိပ္ပံနဲ့ဤပညာဆိုင်ရာအဓိကကြတဲ့မြို့အဖြစ်တတ်မှတ်ပြီးတော့စီမံကိန်းကိုအအောင်မြင်မြင်နဲ့ရှော့ချအကောင့်ထည့်ဖော်ခဲ့တာဖြစ်ပါတယ်ရှင်။